啊，咱老家也弄个包山路还没有弄，还下多少来些？咱老家呢还包山路，都是要为了那个那哦，就十一月都是要不着，都是咱们咱老家那个下那个他，新年不得了，年六着了么对？咱下年咱老家嘛着，年一个六着下了，没事的。
မြန်မာစစ်ကောင်စီရဲ့ဝင်ကြီးဌာနတွေဗဟိုဘဏ်နောက်ပုတ်ကလစ်ကလုပ်ငန်းရှင်တွေနဲ့ EAEU ဥရောပအာရှစီးပွားရေးသမဂ္ဂတို့ကြားပြီးခဲ့တဲ့သတင်းပတ်တွေအတွင်းကကြေကြေပြန့်ပြန့်တွေ့ဆုံဆွေးနွေးမှုတွေရှိခဲ့ကြတာနဲ့ပတ်သက်ပြီးစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆွတ်ထွန်းကိုမေးကြည့်တာမှာရုရှားနဲ့မြန်မာကြားလက်ရှိစီးပွားရေးပူးပေါင်းဆောင်ရွက်မှုအခြေအနေကိုသူကရှင်းပြခဲ့တာဖြစ်ပါတယ်ယူကရိန်းကျူကျော်စစ်စတင်ပြီးနောက်မတ်လ15ရက်နေ့အင်္ဂါနေ့မှာပဲသွင်းကုန်တင်သွင်းမှုကိုအဓိကလုပ်မဲ့ရုရှားရဲ့စီးပွားရေးထောက်ပံ့မှုအစီအစဉ်မှာအမေရိကန်ဒေါ်လာ3,000လောက်သုံးစွဲမဲ့အကြောင်းရုရှားဝန်ကြီးချုပ်မီခေးမူရှူတင်ကပြောဆိုခဲ့ပါတယ်။မတ်လကုန်မှာစတင်အကောင့်ထဲပေါ်ဆောင်ရွက်မဲ့အစီအစဉ်တွေထဲမှာတော့အလုံးမှရေးပါတဲ့လူသုံးကုန်စည်တွေစားတောက်ကုန်စည်တွေတင်သွင်းရေးဖြစ်ပါတယ်။
Общий объем финансирования оценивается примерно в 1 триллион рублей.
Каманьямонгве памана ха рубенгве 1 триллион ဖြစ်ပါတယ်။ Europa Asia Siwaye တက်မက EAEU အဆင့်အပါဝင်အစီအစဉ်တချို့ကိုတော့ March လကုန်မှာစတင်အကောင့်ထဲပေါ်မှာဖြစ်ပါတယ်။ပမာဏအများစုကိုတော့တွင်းကုန်ပိုင်းမှာရင်းနှီးမြှုပ်နှံဆောင်ရွက်မှာဖြစ်ပြီး Community တွေလူတွေအနေနဲ့လက်ရှိအခြေအနေမှာလိုအပ်တဲ့အရင်မြစ်တွေနဲ့ကုန်စည်တွေကိုအတက်နိုင်ဆုံးအများဆုံးဆက်လက်ရရှိနိုင်မှာဖြစ်ပါတယ်
။ Twin Gun အခွန်ကင်းလွတ်ခွင့်ကိုလည်းအမြင့်ဆုံးတွမြင့်ဆောင်ရွက်ရေးအပါအဝင်ဥရောပအာရှစီးပွားရေးတမက EAEU တွင်ကမိဖက်တွေနဲ့ပူးရဲဆောင်ရွက်ရေးကိုလည်းရုရှားအစိုးရဘက်ကကန့်လှန့်ထားတာပါ။ရုရှားဝန်ကြီးချုပ်ကအခုလိုပြောပါတယ
်။ Новый предлагаем партнёрам по Евразис повысить максимальный лимит беспошлинного
EU Европа Аша Сивае Тамага တွင်ကမိတ်ဆွေတွေအနေနဲ့လဲအခွန်လွတ်တင်သွင်းကုန်စည်ကန့်သတ်ချက်ကိုအမြင့်ဆုံးတိုးမြင့်ကြဖို့အကြံပြုပါတယ်။တွင်းကုန်အခွန်ဆောင်တာမှာငွေလဲနှုန်းကိုပြင်ဆင်မှုစစ်စေးဂိတ်တွေမှာအခွန်စည်းကြက်တဲ့အခါစက်ကရိယာတွေနဲ့အပိုပစ္စည်းတွေအပါအဝင်စားသောက်ကုန်နဲ့ဆေးဝါးကိုအဓိကထားပြီးစားသုံးကုန်လူသုံးကုန်ပစ္စည်းတွေကိုဦးစားပေးအဖြစ်သတ်မှတ်ဖို့ပဲဖြစ်ပါတယ်။ဒါပြင်အလွန်ရေးကြီးတဲ့သွင်းကုန်များစီးရင်ပြုစုပြီးဒီကုန်စည်တွေအတွက်အခွန်စည်းကြမှုကိုလွယ်ကူရှင်းလင်းအောင်ဆောင်ရွက်ကြဖို့လည်းအကြံပြုထားပါတယ
်ရုရှားဘယ်လရုစ်အာမေးနီးယားကဇက်စတန်နဲ့ခါဂျစ္စတန်တို့ပါဝင်တဲ့ EAEU အဖွဲ့တွင်းကအဓိကကြတဲ့ရုရှားကိုမြန်မာဘက်ကပေါင်းစံတင်ပို့မှုရှိခဲ့ပေမဲ့မြန်မာနိုင်ငံတွင်ပေါင်းစံထုတ်လုပ်မှုအခက်အခဲတည်ယူပို့ဆောင်ရေးအခက်အခဲအပြင်ငွေကြေးပေးချေမှုတွေမှာလည်းအခက်အခဲတချို့ရှိတယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကပြောပါတယ်
။ဟုတ်ကဲ့ပေါင်းစံရရှားကိုအခုလာနည်းနည်း3နှစ်လောက်ရှိပြီနော်
။ဟုတ်ကဲ့
။ဟိုအများကြီးတော့မရှိတော့ဘူး။အခုဆက်ဆံတော့မရှိဘူး။အခုတော့ပြန်ဝင်ဝင်မှာပေါ့
။ဟုတ်ကဲ
့။အဲ့ဒီဘက်မှာလည်းပေါင်းစံနေထားအခုမီးပြတ်တယ်ပါညာနဲ့ဆိုတော့ကျွန်တော်တို့ကပေါင်းစံထွက်တဲ့နှုန်းကဒီလောက်မှမရဘူးရှင်း။လက်ရှိပြည်တွင်းဒီပတ်ဝန်းကျင်နိုင်ငံတွေပေါ့။ဒီနာရီရှိုးပါတော့လည်းတမန်ရှိနေရတယ
်ဟုတ်ကဲ
့ရုရှားကတော့ဝေးရတဲ့ပါတော့ဗောနဝေးတဲ့ခါကျတော့ဟိုတော့အရင်တော့ကျွန်တော်ကပေးမန့်နေပါဂျမာကြီးကလူကြီးအများစုကတော့ငွေကိုကျွန်တော်ကလည်းလိုချင်တာဒီဘက်ကလည်းဝေးရင်းလိုချင်တာဗောကျတဲ့ဒီဥရောပနိုင်ငံကျတဲ့နိုင်ငံတွေကသူကမစီအောင်မှဝေးချေတဲ့ပုံစံဒီအေဘီဟာမျိုးလိုချင်တာဟိုဝေးချေတဲ့အပိုင်းမှာတော့နည်းနည်းလေးခက်မှာထင်တာ
ရုရှားဘက်ကတော့တရားတင်ပို့မှုနဲ့ကောက်ပဲတိနံတင်ပို့မှုကိုယာယီတက်မြစ်ထားပါတယ်EAEU ဥရောပအာရှစီးပွားရေးသမဂ္ဂအဖွဲ့ဝင်အင်းကြီးချင်းနိုင်ငံတွေထံကိုကောက်ပဲတိနှံတင်ပို့မှုကိုဇွန်လ30ရက်နေ့အထိတမျက်ချောင်းနဲ့တခြားတင်ပို့မှုကိုဩဂုတ်လ31ရက်နေ့အထိတမျက်ချောင်းညွှန်ကြားချက်ကိုရုရှားဝန်ကြီးချုပ်ကမတ်လ14ရက်နေ့တနင်္လာနေ့ထုံးကလက်မှတ်ရေးထိုးထားတာပါယူကရိန်းပေါ်ကျူးကျော်စေချောင်းဒဏ်ခတ်ပိတ်ဆို့မှုတွေရဲ့ရိုက်ခတ်တက်ရောက်မှုကိုရှော့ချနိုင်ရေးရုရှားဘက်ကဆန်းရရိတ်ခါပြပတင်ပို့မှုကိုတိုက်မြစ်လိုက်ပြီးတဲ့နောက်ရပ်ပိုင်းအတွင်မှာပဲကဇက်စတန်နိုင်ငံမှာကုန်စည်နှုတ်တက်ပြီးစိုးရိမ်စိမ့်နဲ့လူအရွယ်ဝယ်ယူမှုတွေကျုံခဲ့ရပါတယ်။ EAEU ဥရောပအာရှစီးပွားရေးသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ကဇက်စတန်နိုင်ငံရဲ့သမ္မတက ခါဆန်ရူမတ်ထိုခါယက်ကစံချိန်တင်ကုန်စည်နှုန်းတက်လာနိုင်တယ်လို့ပြောဆိုခဲ့တာပါ
။ События в Украине привели к резкому скачку цен.
Ukraine နိုင်ငံတွင်အခြေအနေတွေကြောင့်စားသောက်ကုန်စည်ဈေးနှုန်းတွေခုန်တက်သွားစေပြီးမကြခင်မှာစံချိန်ကျိုးသွားမဲ့အနေအထားရှိပါတယ
်။အရေးဆိုပြည်ပြည်အောင်စုမှာပါဝင်ခဲ့ကြတဲ့ဗဟိုအားရှက၅နိုင်ငံဟာရုရှားပို့ကုန်တွေအပေါ်မှာအဓိကအားထားနေရတာဖြစ်ပါတယ်။ရုရှားနဲ့ယူကရိန်းဟာကမ္ဘာဂျုံစိုက်ပျိုးထုတ်လုပ်တင်ပို့မှုမှာလည်းအဓိကကျတဲ့နိုင်ငံတွေဖြစ်ပါတယ်။ဒါ့အပြင် EU အဖွဲ့ဝင်တွေဖြစ်တဲ့ရုရှားနဲ့ဘယ်လာရုစ်တို့ဟာကမ္ဘာမှာဓာတ်ပြင်ဩဇာအဓိကထုတ်လုပ်တဲ့နိုင်ငံတွေဖြစ်ပြီးမြန်မာနိုင်ငံမှာလည်းလာမယ့်မိုးစဘာကာလအတွက်ဓာတ်ပြင်ဩဇာရရှိရေးကြိုးစားနေရတဲ့အချိန်ဖြစ်ပါတယ
်။အဲ့ဒါတော့ရှိတယ်။ဓာတ်ပြင်ဩဇာတော့ကျွန်တော်ကလက်ရှိယူရီးယားပေါ့နော
်။ဟုတ်ကဲ့
။ဒီတော့တရုတ်ကဝယ်တယ်ပေါ့။အခုတရုတ်ကပိတ်ထားတယ်ပေါ့။အိတ်ဆိုးကတော့ပိတ်ထားတယ်အဲ့တော့ကျွန်တော်တို့တိုင်းပြည်နေတဲ့ရောစဲလူနေရတော့ယူရီးယားလူတယ်ကောင်းတွေအတွက်ဒီနေ့ကိုတန်းချင်း3သိန်းခွဲနဲ့4သိန်းတော့လူတယ
်
ဟုတ်ကဲ့ဒီမှာထုတ်လုပ်နေတာတသိန်းခွဲကျော်တော့ရှိတယ်ကွာအဲတန်းချင်း2သိန်းတော့2သိန်းနဲ့2သိန်းခွဲနဲ့ဆင်လူတယ်အဲ့ဒီဟာတော့ကျွန်တော်တို့အခုရေးပေါ်ရှာနေတာပေါ့နော်သူပြေမိုးစဘာအတွက်ဟောပါသွင်းမှုတွေလူတယ်ဆပ်ပိုင်ရလူတယ်